မြန်မာနိုင်ငံမှာကွန်ပျူတာအွန်လိုင်းကနေတဘာဝတော်ရိုင်းအပြင်တဘာဝတွေတရားမဝင်ရောင်းဝယ်မှုတိုးလာနေပြီးဒါဟာလူမှုချမ်းသာရေးအတွက်ရောမျိုးတုံးနဲ့အန်ဒီရင်ဆိုင်နေရတဲ့မျိုးစိတ်တွေအတွက်ပါချင်းချောက်မှုကြုံနေရတာဖြစ်ကြောင်း WWF ကမ္ဘာတော်ရိုင်းတရိတ်ဆန်များထိမ့်သိမ်းစောင့်ရှောက်ရေးရန်ပုံငွေအဖွဲ့ကမတ်လ31ရက်မှာအစိုးရကစားထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းရတဲ့2021နောက်ပိုင်းရှားပါတော်ရိုင်းတရိတ်ဆန်တွေအပင်တွေရောင်းချဝယ်ယူမှုဆိုင်ရာတားဆီးမှုကိုတည်တည်ချာချာမလုပ်နိုင်တာကြောင့်တရိတ်ဆန်အရှင်ရောင်းဝယ်မှုကတစ်နှစ်အတွင်းအကြိမ်ရေ1000ကျော်ရှိခဲ့ပြီးဒါဟာမနစ်ကတည်းက84ရာခိုင်နှုန်းတိုးလာတာဖြစ်ကြောင်းအစိုးရကစားမှဖော်ပြပါတယ်။အရောင်းဝယ်လုပ်ခဲ့တဲ့မျိုးစိတ်ပေါင်း183မျိုးတွေ့ရပြီးဒီထဲမှာမျိုးတုံးပြောက်ကွယ်မဲ့အန်ဒီရင်ဆိုင်နေရတဲ့မျိုးစိတ်က54ခုပါတယ်လို့ဆိုပါတယ်။ဒီရောင်းဝယ်လုပ်နေတဲ့ကုန်သည်ရဲ့ Facebook account က639ခုရှိကြောင်းနဲ့ online ရောင်းဝယ်လုပ်တဲ့အခြေစုံအဖွဲ့မှာဆိုအဖွဲ့ဝင်19000ကျော်ရှိနေပြီးဒီသတင်းပတ်ထဲမှာတင် post ပေါင်းဒါဇင်နဲ့ချီတင်နေတာလို့ပြောပါတယ်။အရောင်းဝယ်လုပ်တဲ့ account တွေထဲမှာဆင်ဝက်ဝံမြောင်လွဲကျော်တိဘက်တော်စိတ်မျိုးတုံးတော်မဲ့တင်းခွေချက်တွေနဲ့အာရှကဘာလေးတွေပါဝင်နေတယ်လို့အများဆုံးရောင်းဝယ်တဲ့မြောင်မျိုးစိတ်အများပြားကိုတော့အိမ်မွေးတရိတ်ဆန်နေနဲ့ဝယ်ယူနေကြတာဖြစ်ပါတယ်။ဒီတော်ရင်ဒရိရှန်အများစုကိုတောတောင်တွေတဲကဖမ်းဆီးတာဖြစ်ပြီးဒီထဲမှာကြောင်ကြိုးတို့တင်းခွေချက်တို့လိုတောကောင်တွေမှာ SARS နဲ့ COVID-19 ရောဂါဖြစ်ပွားပြန့်နှံ့စေနိုင်တဲ့အန္တရာယ်ရှိနေတာပါဒီလိုအန္တရာယ်ကြီးတဲ့တောကောင်တွေကိုတခြားရောင်းဝယ်မဲ့တောဒရိရှန်နေနဲ့အတူထားတာတွေ့ရတဲ့အတွက်အထူးစိုးရိမ်ရကြောင်း WWF ရဲ့ Asia Pacific Data ဆိုင်ရာ Cyber ရာဇဝတ်မှုကင်းဆိုင်ရာစီမံကိန်းအကြီးအကဲ Sean Martin ကပြောပါတယ်တချို့အရောင်းဝယ်တွေမှာဒရိရှန်တွေနဲ့သူတို့ရဲ့အစိတ်ပန်းတွေကိုတရုတ်ပြည်ကိုတင်ပို့တာတွေ့ရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်